ကိုအားထုတ်ကိုရအားလည်းမရှိဘူးမရှိတော့အားထည့်အောင်အသားစာလေးပြန်စားအောင်ပါဒီလိုဆိုပြီးတော့အဲ့ဒီမျိုးကိုပြန်ရုပ်သိမ်းလိုက်ပြီး6နှစ်ရှိတဲ့အခါကျတော့ဆောင်းကန်ထွက်ဆောင်းကန်ထွက်ပြီးတော့သူ့ဘာမောင်ပြန်တဲ့မျိုးလေးတွေကျင့်စားကျင့်စားလို့မရသေးတော့အဲဒါဖြင့်ဒီဥရဝိလတော်ဟာငါအတွေ့တရားရဖို့ရာဆင်းရဲခြင်းကြီးကိုရဖို့ရာဘူမိနဲ့တာမဟုတ်သေးလို့ပဲကျဲဒီတော့ရှိသွားအောင်မယ်နေရင်္ဒရာမြစ်တစ်ခါတိုင်းတိုင်းရှိလျှောက်သွားတယ်အဲ့ဒီဥရဝေလာတော်မှာ6နှစ်ပတ်လုံးအသင်ရဲ့ပြမန်းခံပြီးတော့သူကြာဝိဒာတိဘုရားလုလာဘုရားတဲ့ဖောက်မဲ့တဲ့နီးတွေကိုဆန့်ဆန့်ပြီးလေ့ကျင့်လိုက်တာ6နှစ်အဲ့ဒါကိုဒုက္ခရသရိယာကျင့်တယ်လို့ခေါ်တယ်ဒုက္ခရသရိယာဆိုတာဒုက္ခရပြုလုပ်ဖို့ခဲရင်တော့အကျင့်ကိုသရိယာကျင့်တယ်ဒုက္ခရသရိယာလူသားမှန်တော့ပြင့်နိုင်ရတဲ့အကျင့်ကိုကျင့်တယ်တော့ဟုတ်တာပေါ့အသာမသာပဲကျင့်တယ်ဆိုတာအမတန်ခဲရင်တဲ့အလုပ်ပဲအဲဒီကထပ်ပြီးတော့နေရင်္ဒရာနေ့အတိုင်းသွားပြီးတော့တောင်းသားကြတော့အမတန်အရင်ကောင်းတဲ့ညောင်မင်းကြီးတပင်တွေ့တော့ဒီညောင်မင်းကြီးနားမှာဒီညောင်မင်းကြီးအောက်မှာထိုင်အနောက်နားရောက်တဲ့အခါကျတော့ဒီညောင်မင်းကြီးအောက်မှာထိုင်တော့အဲဒီညောင်မင်းကြီးနားကကြွားကြီးတူပါကတစ်ထည့်သမီးကတော်ရှင်အစဉ်လာအရာနတ်ပူဇော်ဖို့ရာအတွက်ကနန်းတို့သွားနေဘုရမင်းနေပေါ့ယူလာတာမှာဒီဝါဝါဝတ်သိဒ္ဓထဘုရားအလောင်းညောင်းမင်းအောက်ပြီးတော့ဟာဒါတို့ကိုယ်ဝင်နေတဲ့နတ်ကြီးပဲဒီကနေ့ကိုယ်တင်ပြတယ်လို့စိတ်ထဲကအာရဝန္နာဖြီးပြီးတော့အဲ့ဒါနုဒမင်းလူတော့သိဒ္ဓထဘုရားအလောင်းလည်းပဲအဲ့ဒီနုဒမင်းဖုံးပေးပြီးအာအင်တော်ပြည့်သွားညနေဆောင်ကြတော့နေရင်္ဒရာမြေတောင်ပေါ်ကန်းကနေပြီးမြောက်ဘက်ကိုကူးလိုက်တယ်ဖြတ်ပြီးတော့လာကကဆုံလားဘုရားကဆိုတော့နေရင်္ဒရာမြေကရေမရှိဘူးနည်းနည်းလေးပဲရှိတယ်ကဆုံလားမှဆိုနေရင်္ဒရာမြေထဲမှာခြေကျောင်းလောက်ပဲရေရှိတဲ့နေရာအနည်းပါပဲရှိတယ်အဲဒီထဲမှာကုန်းကျောင်းဖြတ်သွားလို့ရတယ်မြင်းမြေသာဖြတ်ပြီးမောင်းလို့ရတယ်ဒီလားပဲအဲရေရှိတဲ့နေရာမှာအခုနကတစ်သေးတည်းကတည်းသာနှုတ်သွားကတဲ့ရွှေဘက်ကိုရေထဲမြှောက်ပြခဲ့တယ်။ဒါဒီရွှေဘက်ရှိနေပြီဆိုလို့ရှိရင်ရွှေဘက်ကိုညှိွယ်တတ်မဲ့ပြီးတော့တရားရကြမှလည်းရမှာကို။ဒါကြောင့်ရေထဲမြှောက်ပြခဲ့တဲ့မြောက်ဘက်ကကူးသွားမြောက်ဘက်ကကူးသွားတဲ့အခါကျတော့တောအုပ်ညွတ်ညွတ်တွေ့တော့ဒီတောဖြင့်အင်မတန်ပါရတယ်။စိမ့်ဆိုတဲ့ဒါငါ့အတွက်ဘူမိနဲ့တန်မှန်ကောင်းမှန်ကောင်းမှန်လိုက်မယ်လို့အဲ့ဒါလို့ယူဆပြီးတော့အဲ့ဒီတော်တဲ့ကညောင်ပင်တပင်အမနာအရေးကောင်းတဲ့ညောင်ပင်ရွေးပြီးတော့အဲ့ဒီညောင်ပင်ပင်စည်ရဲ့အရှိဘက်ကအရှိဘက်မှာညောင်ပင်ချေရင်မြက်ချင်းပြီးတော့ထိုင်ပြီးတော့အရှိဘက်လက်ထိုင်ပြီးကဲငါခန္ဓာကိုယ်အင်အားလက်ပြည့်ပြီးပြင်ညာပွားများအားထုတ်နိုင်တဲ့အင်အားရှိလာပြီးဒီတော့တရားမရရင်ဒီနေရာကမထောက်မလိုချင်တဲ့ဆင်းရဲခြင်းရဲ့တရားချမ်းသာရဲ့တရားမရရင်မထဘူးဆိုပြီးအဲ့ဒီညောင်မင်းအောက်မှာတရားကျင့်တယ်။ကျင့်တဲ့အခါကျတော့ဘာသာတရိယာကလေးလို့ဆိုတော့ငယ်စဉ်ကလေးဘဝကပါရမီအလျောက်ဝင်စားခဲ့ဘူးတဲ့အခွန်းပြောတဲ့ဇံပထမအဆင့်ကိုသွားတရိယာတဲ့ကလေးလေးတော့မှသူဝင်စားခဲ့ဘူးတဲ့ဇံပထမအဆင့်သွားရတော့အဲ့ဒီနည်းဟာချင်းမိမှန်လမှန်ဖြစ်ကောင်းဖြစ်မယ်ဆိုပြီးတော့ထွက်လေဝင်လေပေါ်မှာစိတ်ဆိုင်ပြီးတော့အဲ့ဒီထွက်လေဝင်လေဒီဟူသောတခုတည်းသောအာယုမှာစိတ်စူးစိုက်ညှုပ်ဝင်နေအောင်လေ့ကျင့်ယူလိုက်တာမကြခင်မရရတဲ့အခါကျတော့မှအလိုလိုပဲစိတ်ကတည်ငြိမ်ပြီးစူးစိုက်သွားပြီဆိုတဲ့အခါကျတော့ဉာဏ်နဲ့မှပေါ်လာတာနဲ့ခန္ဓာကိုယ်မှာတွေ့ရတဲ့ရုပ်ခန္ဓာကိုယ်ကြီးမှာတွေ့ရတဲ့ထင်ထင်ရှားရှားဖြစ်နေတဲ့သဘောတွေစိတ်ထဲမှာထင်ထင်ရှားရှားဖြစ်နေတဲ့သဘောတွေကိုစိတ်အာယုံပြောင်းပြီးတော့စောင့်ကြည့်လိုက်တယ်စိတ်ကစဉ်းစားနေတော့စဉ်းစားစိတ်ကိုစောင့်ကြည့်တယ်တွေးနေတော့တွေးတဲ့စိတ်ကိုစောင့်ကြည့်တယ်စိတ်ကူတော့စိတ်ကူတဲ့စိတ်ကိုစောင့်ကြည့်တယ်ခန္ဓာကိုယ်ကရားလာတော့ရားတဲ့သဘောကိုသတိနဲ့စောင့်ကြည့်တယ်တမာရီကအင်မတန်အားကောင်းနေတော့စောင့်ကြည့်တိုင်းစောင့်ကြည့်တိုင်းဟာ
အဲ့ဒီသဘောလေးတွေရဲ့အသေးစိတ်အတွင်းနာသဘောကိုသွားတွေးတယ်အသေးစိတ်အတွင်းနာသဘောသွားတွေးတဲ့အခါကျတော့စိတ်ဆိုတာလည်းပဲအခုဖြစ်ပေါ်ပြီးတော့အခုပြောက်သွားတာပဲသူဉာဏ်နဲ့မှသိဟုတ်လားတဲ့ခန္ဓာကိုယ်ခေါ်တဲ့ယုတ်ကြီးမှဖြစ်နေတဲ့သဘောတွေလည်းပဲဘယ်သဘောတစ်ခုမှအမြဲတမ်းတည်နေတာမဟုတ်ပါပဲလားဒီသဘောတစ်ခုဖြစ်နေတဲ့စောင့်ကြည့်လိုက်တဲ့သူပြောက်သွားတယ်နောက်တော့တကူကဖြစ်ပေါ်လာတာပဲစောင့်ကြည့်တော့သူကြောက်သွားတယ်။ဥပမာဆိုကြပါလို့ရတဲ့သဘောကိုတွေ့လို့မလို့ရတဲ့သဘောလေးကိုသဘာဝအတိုင်းသိအောင်စောင့်ကြည့်လိုက်တယ်။ကြည့်လိုက်တော့ဓမ္မရိယအားကောင်းတဲ့အခါကျတော့ဟာဒီရတဲ့သဘောလေးကဖြုတ်ခနဲ့ကြောက်သွားတာတွေ့တယ်။နောက်တစ်ခါရတဲ့သဘောတမျိုးဖြုတ်ခနဲ့ပေါ်လာတာတွေ့တယ်။ပြီးတော့တစ်ခါဖြုတ်ခနဲ့ကြောက်သွားတာတွေ့တယ်။အဲ့ဒီလိုပဲစောင့်ကြည့်ရှုကြည့်တဲ့သဘောတိုင်းသဘောတိုင်းအရှုခံသဘောတိုင်းသဘောတိုင်းဟာဖြစ်ပေါ်ဖြစ်ပေါ်ပြီးတော့ကြောက်ကြောက်ကြောက်ကြောက်သွားတာရုပ်သဘောအနေနဲ့စိတ်ခေါ်တဲ့နာမ်သဘောအနေနဲ့လည်းစိတ်တွေဟာတစ်ခုနဲ့တစ်ခုမတူဘဲနဲ့တစ်ခုဖြစ်ပေါ်ပြီးပြောက်သွားနောက်တစ်ခုတည်းဖြစ်လာဒါလည်းပြောက်သွားနောက်တစ်ခုအသေးဖြစ်လာပြောက်သွားနေဒါပဲတွေ့နေတော့အဲ့ဒီတော့မှဩလောကမှာတို့ဖြစ်နေတဲ့အတိုင်းမဟုတ်ဘူးသဘာဝတရားတွေဟာတစ်ခုချင်းတစ်ခုချင်းဖြစ်ပေါ်ပြီးပြောက်ပြောက်သွားပြီးနောက်အသေးအသေးဖြစ်ပေါ်တာလည်းပြောက်ပြောက်သွားပြီးတော့ဖြစ်ပေါ်လာပြောက်သွားဖြစ်ပေါ်လာပြောက်သွားဒီအစဉ်အတိုင်းမျှတာရှိတာပဲဟောတာကြွပြီအဲ့ဒါတော့သွားပြီးတဲ့အခါကျတော့အရင်ကပုဂ္ဂိုလ်အတုအဆိုင်အခဲပုံတရံကြီးဆိုတဲ့အမြင်သူမမြင်တော့ဘူးမမြင်တယ်လို့ဆိုတော့ခန္ဓာကိုယ်ကြီးကိုလည်းပဲခန္ဓာကိုယ်မှာဖြစ်နေတဲ့သဘာဝတွေလည်းပဲဖြစ်ပေါ်ပြီးတော့ပျောက်ပျောက်သွားတဲ့သဘာဝအစဉ်ဆက်တွေမပြတ်ဖြစ်ပြနေတာပဲစိတ်ထဲကဖြစ်နေတဲ့စိတ်သဘောတွေလည်းပဲဖြစ်ပေါ်ပြီးပျောက်ပျောက်သွားတဲ့မကြာခဏပြည့်ပြည့်သွားတဲ့သဘာဝတွေပဲအဲ့ဒါလို့သဘာဝကိုသဘာဝပဲလို့မြင်တဲ့အခါကျတော့ငါလို့လည်းသူမမြင်တော့ဘူးပုဂ္ဂိုလ်လို့လည်းမမြင်တော့ဘူးလူလို့လည်းမမြင်တော့ဘူးအဲ့ဒါလို့မမြင်တဲ့အခါကျတော့စိတ်ဓာတ်ဆိုတာလည်းမမြင်တော့ဘူးဘာပဲမြင်နေတယ်လဲဆိုတော့ခန္ဓာကိုယ်ခေါ်တဲ့ရုပ်တဘာဝနဲ့စိတ်ခေါ်တဲ့နာမ်တဘာဝတွေသူ့ဟာဒီအကြောင်းအလျော်ကဖြစ်ပေါ်ပြီးပျောက်ပျောက်သွားနေတဲ့အစဉ်ကြီးမျှတာပဲအဲ့လိုထိုးထွင်းပြီးကြည့်မြင်သွားတဲ့အခါကျတော့အရင်ကဒီလိုမသိလို့ပုဂ္ဂိုလ်ပဲငါပဲသူပဲတ attva ပဲလို့ထင်တဲ့အတွက်အဲ့ဒီငါသူပုဂ္ဂိုလ်ကိုအစွဲပြုပြီးဖြစ်ပေါ်လာတဲ့လောဘတွေလူကျင်တတ်မယ်မှုလောဘတွေစိတ်ဆုစိတ်ပြမှုဒေါသတွေထောင်ရွက်တက်ကြမှုမာနတွေအစကြီးတဲ့မကောင်းတဲ့စိတ်ဆုစိတ်မိုက်တွေဟာသူ့တဏ္ဍာမပေါ်လာတော့ဘာကြောင့်လဲဆိုတော့အဲ့ဒီစိတ်ဆုစိတ်မိုက်တွေရဲ့ဖြစ်ပေါ်ပြီးဖြစ်ပေါ်လို့ရတရားအကြောင်းဖြစ်တဲ့ပုဂ္ဂိုလ်ပဲလူပဲငါပဲဆိုတဲ့အယူအဆမရှိတော့လို့ဘာကြောင့်အဲ့ဒီအယူအဆမရှိကြလဲလို့ဆိုတော့သဘာဝအစဉ်ကိုသဘာဝအစဉ်မျှတာပဲလို့ဉာဏ်ကထိုးသွင်းပြီးသိမြင်ပြလိုက်တယ်။အဲ့လိုသိမြင်ပြလိုက်တဲ့အတွက်ပဲပုဂ္ဂိုလ်တ attva လို့ယူဆမှသာလင်ဖြစ်ပေါ်လာနိုင်တဲ့လူကျင်တမ်းမဲ့မှုစိတ်ဆုစိတ်ပြည့်မှုအစာရတဲ့စိတ်ရင်းစိတ်မိုက်တွေ။ဒါရေတုဒ္ဒနာကလုံးဝအမြင့်ပြဖယ်ရှားလိုက်နိုင်တဲ့အတွက်အဲ့ဒီအချိန်ကစပြီးတော့သူဟာအမတန်ကြည်လင်တဲ့စိတ်အမတန်ဖြူစင်တဲ့စိတ်အမတန်ကြည်လင်တဲ့ရုပ်အမတန်ဖြူစင်တဲ့ရုပ်နဲ့လောကသုံးပါးမှာတပ်ပြီးမှုဖျားရှင်အဖြစ်ရောက်လာတယ်အဲ့ဒါဘယ်နည်းလဲဆိုတော့ပဆုံလာပြီနေလွန်ခဲ့တဲ့နှစ်ပေါင်း2580ကြီးပဆုံလာပြီနေပါအဲ့ဒီစင်ကြယ်သောစိတ်တန့်ရှင်သောစိတ်တန့်ရှင်သောစိတ်စင်ကြယ်သောရုပ်တန့်ရှင်သောရုပ်နဲ့ရုပ်ကိုရပြီးတော့ဖရာအဖြစ်ရောက်လာတယ်။ဒါအဲ့ဒီအတုဓုညံဓုရလို့ပဲဒီသိတ္တထကိုဘာလို့ခေါ်ကြတယ်လဲလို့ဆိုတော့ဗုဒ္ဓလို့ခေါ်ကြတယ်။ဗုဒ္ဓလို့ခေါ်ကြတယ်။သဘာဝကိုသဘာဝပဲလို့သဘာဝမျှတာပဲလို့သိတဲ့အတုဓုညံဓုကိုဖရာထာမမတင်ရဘဲနဲ့မိမိကိုယ်တိုင်တတိနဲ့သဘာဝတရားကိုစောင့်ရှုရင်းကထိုးထွင်းပြီးရလာတဲ့အသိဉာဏ်ပိုင်ရှင်ဖြစ်လို့မို့သူ့ကိုသမ္မာသမ္ဗုဒ္ဓါသမ္မာအမှန်အတိုင်းသဘာဝကိုသဘာဝအတိုင်းသံကိုယ်တိုင်းသူတစ်ပါးစီကနီးမယူဘဲနဲ့ ဗုဒ္ဓရှင်းရှင်းလင်းလင်းသိမြင်တဲ့ပုဂ္ဂိုလ်ဒါကြောင့်သမ္မာသမ္ဗုဒ္ဓသဘာဝအမှန်ကိုသဘာဝအမှန်တိုင်းကိုယ်တိုင်ပြင့်ကြံပွားများအားထုတ်ခြင်းအပြင်ထိုးတွင်းပြီးသိတဲ့ပုဂ္ဂိုလ်လို့ဆိုလိုတဲ့သမ္မာသမ္ဗုဒ္ဓဒါကြောင့်မို့သမ္မာသမ္ဗုဒ္ဓဂုံနဲ့ပြည့်စုံတယ်လို့ဒီဗုဒ္ဓကိုဆိုရတယ်အဲ့ကြောင့်ဘုန်းကြီးတို့သမ္မာသမ္ဗုဒ္ဓဂုံမှာဘုန်းကြီးတို့ဒီလိုမြန်မာပြန်ထားပါတယ်သမ္မာသမ္ဗုဒ္ဓသိရာမှန်သမျှတကမကြံတရားမူညာဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားလောကသိရာသဘာဝဟုသမျှကိုသဘာဝအတိုင်းသဘာဝကြကြတစ်ခုမှမကြအောင်ထိုးသွင်းသိတဲ့မြတ်စွာဘုရားတရားမူတဲ့တရားမူဆိုတာကိုယ်ပိုင်ညာနဲ့ကိုယ်တိုင်ထိုးထွင်းသိဘူးလို့သိပဲရတယ်။သူတော်ဘာကြီးကသင်ကြားပြီးမှရတာမဟုတ်ဘူး။အခုခေါင်းကြီးပြောခဲ့တဲ့အတိုင်းအာလာရဥဒကယသိစီယာကြီးများဆံတတိခံတော်လည်းပဲသူရတာဟာစိတ်တည်ငြိမ်စုစိုက်မှုဇံလောက်မျှပဲရခဲ့။ဒါကြောင့်မကျေနပ်လို့ခွဲထွက်လာပြီးဟောအခုကိုယ်တိုင်ကျင့်ကြံလိုက်တဲ့အခါကျတော့ကိုယ့်အာကိုနိမ့်မှန်လမ်းမှန်အလိုလိုရောက်သွားပြီးတော့သိစီယာရှိတဲ့သဘာဝကိုသဘာဝအတိုင်းထိုးထွင်းပြီးသိမြင်သွားတယ်။ဒါကြောင့်မို့သမ္မာသမ္ဗုဒ္ဓအတိတရားမှန်သမျှတကမကြံတရားဘူးဉာဏ်ဖြင့်အမှန်တိုင်းသိတော်မူသောမြတ်စွာဘုရားဒီတော့ဒီဖရာဟာနတ်ဖရာလားဗြဟ္မာဖရာလားဟ
ုတ
်ပါဘူးဗျာဘာဖရာလဲ
လူသား
ဖရာလူသားဖရာဘုသူစီကနေอยู่ပြီးသူသိတာလဲကိုယ်တိုင်ကြင်ကြံလို့ကိုယ်တိုင်တွေးရှိသိမြင်ပြီးတော့ဖြစ်လာတဲ့လူသားဖရာမဟုတ်ပြီလားမှန
်ပါဗျာ
တဲ့ဒီတော့ခွန်ကြီးတို့ပြိတ္တဘ ਹੁ တုတအဖြစ်သကလုံးရဲ့အတိတ်ပဲနားလည်ရအောင်လိုက်ဆိုစမ်းပါဓမ္မာတံဘုဒ္ဓောဓမ္မာတံဘုဒ္ဓောသိရာမှန်သမျှသိရာမှန်သမျှကြားမကြံတရားဘူညာဖြင့
်
အမှားတိုင်းသိတော်မူသောမြတ်စွာဘုရားဓမ္မာသံဗုဒ္ဓောသိရာမှန်မြတ်ကြမကြံတရားဘူညာဖြင့
်
အမှားတိုင်းသိတော်မူသောမြတ်စွာဘုရား ဓမ္မာသံဗုဒ္ဓောသိရာမှန်မြတ
်
တကမကြံတရားမူညာဖြင့
်
အမှားတိုင်းသိတော်မူသောမြတ်စွာဘုရား ဆိုပ
ါ
သမ္မာသမ္ဗုဒ္ဓောလေလေလေးကနော်မခဲ့ဘူးသိရာမှန်သမ
ျှ
တကမကြံတရားမူညာဖြင့
်
အမှန်တိုင်းသိတော်မူသောမြတ်စွာဘုရား သမ္မာသမ္ဗုဒ္ဓောသိရာမှန်သမ
ျှ
တကမကြံတရားမူညာဖြင့
်
အမှန်တိုင်းသိတော်မူသောမြတ်စွာဘုရ
ား
ဆိုပါ။ဒီဘုရားကိုဗုဒ္ဓလို့လည်းခေါ်ကြတယ်ဟုတ်လားဗုဒ္ဓဆိုတာလွယ်လွယ်ဆိုရင်သိသူဟုတ်လားဗုဒ္ဓဆိုတာဘာလဲ
သိသူ
ဘာကိုသိတာလဲဆိုတော့သဘာဝကိုသိသူ ဘာကိုသိတာလဲသဘာဝကိုသိသူတဲ့အဲ့ဒီမြတ်စွာဘုရားဗုဒ္ဓမြတ်စွာဘုရားသိတဲ့သဘာဝက၄မျိုးရှိတယ်နော်သဘာဝကိုသဘာဝအတိုင်းအမှန်တိုင်းသိတာ၄မျိုးရှိတယ်ဒါကြောင့်ဒီဗုဒ္ဓကိုဘာသာပြန်တဲ့အခါကျတော့လည်းပဲဒီလိုဘာသာပြန်လို့ရှိရင်ဗုဒ္ဓဆိုတဲ့သက္ကလုံအိဗေကိုငုံမိပါတယ်သိပါတယ်သုတ္တသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားဟုတ်သလားဘုဒ္ဓသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားဟုတ်သလားဘုရားရဲ့အဓိပ္ပာယ်နော်ကဲဆိုဘုဒ္ဓသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားဘုဒ္ဓသစ္စာ၄ပါးသဘာဝတရားကိုပိုင်းခြားခြင်းနဲ့သိမြင်တော်မူသောမြတ်စွာဘုရားသို့ပမတန်ဗုဒ္ဓဗုဒ္ဓအစရှိတဲ့ဘာသာပြန်နေဟာဘုန်းကြီးတို့အခြေပြုဗုဒ္ဓဘာသာထဲမှာအဲ့ဒီအတိုင်းပဲပါပါတယ်အခြေပြုဗုဒ္ဓဘာသာစာအုပ်ရထားလို့ရှင်တော့အခြေခံအများကြီးရပါလားကဲဘုန်းကြီးတို့ဒီကနေ့တရားဒီမှာပဲရကြအောင်လို့ဘာကြောင့်လဲဆိုတော့၄နာရီခွဲပြီဟုတ်ကဲ့လား၂နာရီ28မိနစ်ကစတာဟာ၄နာရီခွဲဟုတ်လား၄နာရီ30ဆိုတော့ဟောကြိမ်ဟာ2နာရီပေါ့ဘာကြောင့်လဲဆိုတော့ကြားထဲမှာနားကြိမ်က9မိနစ်10မိနစ်ရှိသေးတာဟုတ်ဒါကြောင့်ဘုန်းကြီးတို့သွေးရင်သားရင်များဖြစ်ကြတဲ့ခရိယာသာခရိယာဘာသာဝင်ဗုဒ္ဓဘာသာဝင်ဟူသည်များတို့ဟာမိမိတို့သိလိုတဲ့ဘ ਹੁ တုတ္တကိုသိရအောင်ဗုဒ္ဓရှင်တော်မြတ်ရရဲ့တရားတော်ကိုနာကြားရတဲ့ကောင်းမှုကုသိုလ်စေတနာတို့ကြောင့်မိမိတို့ဘာသာဝါဒကိုကိုးကွယ်ရင်းဖြစ်တဲ့ရည်ရွယ်ချက်ဖြစ်တဲ့ဆင်းရဲငြိမ်းရေးချမ်းသာရေးဆိုတဲ့ပန်းတိုင်ကိုရောက်အောင်လှမ်းကြိုင်နိုင်ကြပါစေ။